မြန်မာအပါဝင်အရှိတောင်အစနိုင်ငံတချို့မှာကြုံနေရတဲ့မိုးကောင်းရေရှားပြဿနာတက်တာရရစီဖို့အတွက်တရုတ်နိုင်ငံအနောက်တောင်ပိုင်းယူနန်ပြည်နယ်ကဆယ်တခုကနေနောက်တစ်ကြိမ်ရေထပ်မှန်ဖောက်ချပေးသွားမယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကဒီကနေ့ပြောလိုက်ပါတယ်။ပြီးခဲ့တဲ့လတုန်းကလည်းအခုလိုဆယ်ရေဖောက်ချပေးခဲ့ပြီးတဲ့နောက်အခုလိုထပ်မှန်လုပ်ပေးတာပါ။ဒီတစ်ကြိမ်ဆယ်ရေကိုတော့ဂျင်ဟောင်းဆယ်ကနေတနင်္လာနေ့ကစပြီးဖောက်ချပေးခဲ့ပြီးမြေကြီးနေပါတဲ့ကာလပြီးဆုံးသွားတဲ့အထိဆက်ပေးသွားမယ်လို့နိုင်ငံရေးဝန်ကြီးဌာနပြောခွင့်ရလူခန့်ကဒီကနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဖောက်ချပေးမဲ့ဆေးပမာဏကိုတော့မြေကျောင်းအထက်ရင်းကနေရေဘယ်လောက်အထိစီးနိုင်မလဲဆိုတာနဲ့သက်ဆိုင်ရာတိုင်းပြည်တွေရဲ့လိုအပ်ချက်တွေနဲ့အညီထိမ့်ညှိလွှတ်သွားပေးမယ်လို့မစ္စတာလူခန့်ကပြောပါတယ်။အခုလိုလုံဆောင်တာဟာမြေအောက်ဘက်ချမ်းမှာနေထိုင်ကြတဲ့တိုင်းပြည်တွေရဲ့အမှန်တကယ်စီးပွားရေးကိုအစိုးတရုတ်အစိုးရအပြည့်အဝထည့်သွင်းစဉ်းစားပြီးအထူးဆောင်ရွက်ပေးတာဖြစ်တယ်လို့လည်းသူကပြောပါတယ်။အခုဆယ်ရီဖောက်ချနေတာကနေမြန်မာ၊ကမ္ဘောဒီးယား၊လာအို၊ထိုင်း၊ဗီယက်နမ်နိုင်ငံတွေအတွက်အကျိုးရှိစေမှာဖြစ်တယ်လို့တရုတ်အစိုးရကပြောပါတယ်။မြန်မာနိုင်ငံမှာလက်တလောအပူချိန်လွန်ကဲနေတဲ့အယ်နီညိုရာသီဥတုကြုံနေရတာကြောင့်နိုင်ငံတော်ဟန်ကြည့်ရပေါင်း900ကျော်မှာရေရှားပမှုတန်ဆူဆူရကျုံနေရသလိုအင်းဒီချင်းထိုင်းကနိုင်ငံမှာဆိုရင်လည်းခရိုင်ပေါင်း86ခုတဲက14ခုမှာ10စု2စုအတွင်းအဆိုးရဆုံးရေရှားပမှုနဲ့ကျုံနေရပါတယ်